America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်ဇွန်လ3ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 16.25 ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မမြတ်စင်အောင်ကတာဝန်တင်ဆက်သွားပါမယ
်ကျွန်မသင်္ကီထိုက်ပါရှင်နျူကလ িয়ার အစီအစဉ်တွေကိုမြောက်ကိုရီးယားဘက်ကဖျက်မှဒဏ်ခတ်ပိတ်ဆို့မှုကနေတက်တာရရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်အပေါ်အမေရိကန်ကအခွန်တိုးကောက်ရင်တော့နှစ်နိုင်ငံသဘောတူညီချက်တွေကတက်ရောက်မှုရှိမှာမဟုတ်ဘူးဆိုပြီးတရုတ်ဘက်ကသတိပေးပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ပြည်နယ်လေးခုမှာရှိတဲ့ဒုက္ခသည်36,000ကျော်နေထိုင်တဲ့ IDP စခန်းပေါင်း140ကျော်ကိုနိုင်ငံတော်အစီအစဉ်နဲ့ပိတ်သိမ်းဖို့စီစဉ်နေပါတယ်။ IDP ဒုက္ခသည်တွေနေရာရင်းပြန်ဖို့အဆင်သင့်ဖြစ်နေပါပြီလား
။ဒီနိုင်ငံတော်အစိုးရအနေနဲ့ဒီ IDP စခန်းတစ်ချို့တွေကိုချက်သိမ်းဖို့အတွက်ကလှုပ်ဆောင်ရဆိုတဲ့အကကျွန်တော်တို့တစ်ခါပြောမယ်ဆိုရင်တော့ကောင်းပြီလေလေနဲ့ဒါကတကယ်လှုပ်ဆောင်ရမယ့်အရေးကြီးတဲ့အရာဖြစ်ပါဘူး။ဆိုတော့အရေးကြီးတဲ့အရာစတဲ့အချိန်မှာ
IDP တွေကိုကူညီနေသူတူပြောသွားတာပါ။အပြည့်အစုံကိုသတင်းတွေအပြီးမှနားဆင်ရပါမယ်။ဒီကြောင်းနဲ့တူထိုင်းမလေးနယ်စပ်မှာမလေးရှားကိုခိုးဝင်မှုကြိုးစားတဲ့မြန်မာ20ဦးကိုဖမ်းမိခဲ့တဲ့အကြောင်းဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာဇူလိုင်လကျင်းပမဲ့တီးတီးမီလာခံအတွက်နေတိုးမြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့ပြင်ဆင်နေချိန်မှာလုံခြုံရေးအခြေအနေအမေရိကန်နိုင်ငံဗီဂျီးနီးယားပြည်နယ်ကင်းထောက်လူငယ်အဖွဲ့မှမိန်ကလေးငယ်တွေပါဝင်လာတော့မယ့်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ညီထိုင်းနဲ့ကိုသားညုံတို့ကပြောပြပေးပါအောင်ရှင်။
မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းရင်အမှန်တကယ်လုံးမှနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလွန်ခြုံရေးကောင်စီဆုံးဖြတ်ချက်အတိုင်းအလုံးစုံဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံခီးစဉ်အဆုံးသတ်မှာပြောဆိုခဲ့တာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးကိုနောက်ကျောင်းပြန်မလှည့်နိုင်တဲ့ခိုင်မာတဲ့တက်တီတွေပြတ်တာနိုင်မှတက်တာရရမယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုတာဖြစ်ပါတယ်။တောင်ကိုရီးယားဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့အတူပြုတ်လုတဲ့ဆွေးနွေးပွဲမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲအပေါ်မှာချင့်ချိန်မျှော်လင့်ကြဖို့လဲကာကွယ်ရေးဝန်ကြီးကရည်ရွယ်ပြောဆိုခဲ့ပါတယ်။စစ်ဆန်ညှိနှိုင်းရေးမှာအထက်ငော့တွေရှိလာနိုင်တာကိုမှန်းထားရပါမယ်လို့ဝန်ကြီးမက်တစ်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဖြစ်လာမယ်လို့မှန်းထားတဲ့ထိပ်သီးဆွေးနွေးပွဲအတွက်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြားမှာတော့ပြင်ဆင်နေကြဆဲဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုဇွန်လ12ရက်နေ့စင်ကာပူမှာလုပ်ဖို့စီစဉ်ထားတာပါ။ထရန့်နဲ့ကင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေအရေးမဆွေးနွေးဘူးလို့မနေ့စနေနေ့တုန်းကကာကွယ်ရေးဝန်ကြီးကပြောဆိုထားပါတယ်။ဆွေးနွေးမှုတွေမှာတော့တစ်ဖက်နဲ့တစ်ဖက်ဘာတွေတောင်းဆိုကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးသလိုဆွေးနွေးပွဲကဘလောက်ကြာမလဲဆိုတာကလည်းမသိရသေးပါဘူးရှင်
။ဂျော်ဒန်နိုင်ငံမှာတော့အစိုးရရဲ့ချွေတိုင်ရေးစီစဉ်ကိုထောင်နဲ့ချီတဲ့ဂျော်ဒန်ပြည်သူတွေစနေနေ့တုန်းကစီယုံဆန္ဒပြခဲ့ကြပါရယ်။ဇင်းနှုံတိုးမြင့်နာနဲ့အခွန်ကောက်တိုးကောက်ဖို့အပါအဝင်အစိုးရ၃စီချွေတိုင်ရေးအစီအမံတွေကိုဆွေးနွေးကမကြခင်ကပြုလုပ်ခဲ့တာပါ။ဝန်ကြီးချုပ်ယုံအနီးမှာဆန္ဒပြကြသူတွေကိုလူစုခွဲဖို့အတွက်ထိကျုံနှိမ်နင်းရေးတွေကမြေယိုပုံအသုံးပြုခဲ့တယ်လို့ပဲဆန္ဒပြသူတွေနဲ့ရဲတွေကြားမှာယုံရင်ဆန်ခံဖြစ်ခဲ့ရပါတယ်။အစိုးရဖြုတ်ချယူကြေးကြော်တန်တွေကိုဆန္ဒပြသူတွေကအော်ဟစ်ခဲ့ပါတယ်။စင်နစ်အစိုးပိုင်းကတော့ဘီအန်အဗ်ဒူလာတူဟာဂျော်ဒန်ဝန်ကြီးချုပ်အပါအဝင်အစိုးရဖွဲ့ဝင်ကြီးတွေနဲ့ဒီအခြေခံလူမျိုးရေးတာဝန်ရှိသူတွေကိုတွေ့ဆုံခဲ့ပါတယ်။အခုလိုမျိုးဒီဗန်ဒန်ကိုကြီးဆိုင်ရာပြည်ပြင်ပြောင်းလဲမှုဟာဝင်တော့ဝင်ဖို့တွေကိုဂျော်ဒန်နိုင်ငံသားတွေအတွက်မဖြစ်သင့်ဘူးဆိုပြီးတော့ဘီအန်ကပြောဆိုခဲ့တဲ့အကြောင်းအစိုးရပိုင်းသတင်းတွေမှာရည်ညွှန်းဖော်ပြပါတယ်။ဘီအန်အဗ်ဒူလာဟာဂျော်ဒန်နိုင်ငံမှာတော့နိုင်ငံတော်မူဝါဒပိုင်းတွေမှာနောက်ဆုံးအဆင့်အဆုံးဖြတ်ပြီးနိုင်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းလူလူကတော့သူခန့်ထားတဲ့အစိုးရကိုပဲမချီမနှက်ဒေါသဖြစ်လေရှိပါတယ်။ဂျော်ဒန်နိုင်ငံမှာကြုံရတဲ့ကြွေးမြီပြဿနာကိုဖြေလျှော့နိုင်မှုအတွက်စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံတကာမီရှင်တွေကတွန်းအားပေးနေကြတာဖြစ်ပါတယ်ခင
်ဗျ။တရုတ်ကုန်ပစ္စည်းတွေအပေါ်ခွန်တိုးကောက်ဖို့အရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကချင်းချောက်ထားတဲ့အတိုင်းလက်တွေ့ကျင့်သုံးလာရင်တော့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေကတက်ရောက်မှုရှိလာပါမဟုတ်ဘူးလို့တရုတ်ဘက်ကအမေရိကန်ကိုဒီကနေ့တနင်္ဂနွေနေ့မှာသတိပေးပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငင်းပွားမှုကိုရှော့ချနိုင်ရေးရည်ရွယ်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာ ရော့စ် နဲ့တရုတ်ဒုတိယဝန်ကြီးချုပ်လီယူ ဟေးတို့ရဲ့ ဒီကနေ့ Beijing မြို့တော်ကတကြော့ပြန်ဆွေးနွေးပွဲအပြီးတရုတ်ဘက်ကအခုလိုသတိပေးတာဖြစ်ပါတယ်။တရုတ်ဘက်ကကုန်သွယ်ရေးအသာစီးရနေတာကိုရှင်းချဖို့ဒီဆွေးနွေးပွဲမှာကြတိပြုပါတယ်။ကျောက်ယူထိုင်နိုင်ငံတော်အက်ဂီဟာမှာလုပ်တဲ့ဆွေးနွေးပွဲမှာတော့တရုတ်ဘက်ကဝယ်ယူနိုင်တဲ့အမေရိကန်ပို့ကုန်တွေနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီး Ross ကပြောပါတယ်။ဒါပေမဲ့ဆွေးနွေးပွဲကနေပူရဲကြီးညာချက်လည်းမထွက်သလိုတဖက်ဖက်ကနေလည်းအသေးစိတ်ထုတ်ပြန်တာမျိုးမရှိဘဲအဆုံးသတ်သွားပါတယ်။မီလာနယ်ပိုင်းတို့ကဝါရှင်တန်မှာကျင်းပတဲ့အစ်မြင့်ရရှိကြီးများဆွေးနွေးပွဲမှာတော့အမေရိကန်လေယာထွက်ကုန်တွေစွန့်အင်ထုတ်ကုန်တွေကိုတရုတ်ဘက်ကပို့ပြီးဝယ်ဖို့တရုတ်ကိုယ်စားလှယ်တွေကကြေညာပြုခဲ့တာပါ။ဘေကျင်းမြို့တော်ဆွေးနွေးပွဲမှာတော့အမေရိကန်ကုန်သွယ်ရေးဝန်ကြီး Ross နဲ့အတူစိုက်ပျိုးရေးဗန်ဒါယင်းနဲ့ကုန်သွယ်ရေးတာဝန်ရှိသူတွေလိုက်ပါသွားတာပါ။တရုတ်ဒုတိယဝန်ကြီးချုပ်ဘက်ကတော့တရုတ်ဗဟိုဘဏ်အုပ်ချုပ်ရေးမှုနဲ့ကုန်သွယ်ရေးဝန်ကြီးတို့နဲ့အတူတက်ရောက်ဆွေးနွေးပါတယ်။တရုတ်တို့ကနိုင်ငံခြားကုမ္ပဏီတွေအပေါ်ဖိအားပေးတာမျိုးခိုးယူတာမျိုးတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကကန့်ကွက်ထားတဲ့ကိစ္စတွေကိုအခုဆွေးနွေးပွဲမှာထည့်သွင်းခဲ့သလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိလာပါဘူးရှင်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ပိုးရှိတယ်လို့တန်လျာဖြစ်လူနာ၅ဦးထပ်တွေ့ထားပါတယ်။ကွန်ဂိုရဲ့ဝန်ဂါဒါဒေသမှာဒီဖျားနေတဲ့လူနာ၂ဦးနဲ့ဘီကိုရူဒီတာမှာလူနာ3ဦးအီဘိုလာပိုးရှိတယ်လို့ကွန်ဂိုကျမ်းမာရေးတာဝန်ရှိသူတွေကတန်လျာဖြစ်ထားတဲ့အကြောင်း AFP သတင်းကစနေနေ့ကနေပြီးထုတ်ပြန်ပါတယ်။အဲ့ဒီဒေသနှစ်ခုစလုံးဟာအနောက်မြောက်ပိုင်းအီကွေဒေါ်ပြည်နယ်တွေကဖြစ်ပါတယ်။အီဘိုလာဗိုင်းရပ်စ်ပိုးရှိတဲ့ပထမဆုံးလူနာကိုဘီကိုရူဒီတာမှာမေလ10ရက်နေ့ကတွေ့ခဲ့တာပါ။အဲ့ဒီနောက်ထပ်အီဘိုလာပိုးရှိတဲ့သူ50ထက်မနည်းကိုလည်းတွေ့ခဲ့ရပြီးတော့အဲ့ဒီထက်က25ဦးသေဆုံးခဲ့ရပါတယ်။2016ခုနှစ်တုန်းကလူပေါင်း18,000ဒီကမှာခင်ဗျာလူပေါင်း 28,600 ကျော်မှာအီဘိုလာဗိုင်းရပ်စ်ပိုးတွေ့ခဲ့ရလို့ဒီနောက်အာဖရိကဒေသမှာကြီးမားတဲ့ရောဂါကန့်ဆိုးကြီးလိုမျိုးဖြစ်ခဲ့ရပါတယ်။အဲ့ဒီဖြစ်ပြီးကလေးကဆိုရင်တော့အခုဖြစ်ပျက်ဟာတကြော့ပြန်ဖြစ်လာတဲ့စိုးရိမ်စရာအခြေအနေပါ။ကွန်ဂိုနိုင်ငံမှာစဖြစ်ကလေးကဆိုရင်တော့လူနာ38ဦးမှာအီဘိုလာဗိုင်းရပ်စ်ပိုးတွေ့ရပြီးတော့အခြား73ဦးမှာတန်လျာဖြစ်ပေါ်အနေထားတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမေလ30ရက်နေ့ကထုတ်ပြန်ပါတယ်။အီဘိုလာဗိုင်းရပ်စ်ကောက်ကစီ2ကာကွယ်ဆေးထုတ်ဖို့ကိုလည်း WHO ကနေပြီးတော့ပြင်းထန်ကြိုးပမ်းနေပါတယ်။ Ebola virus ပိုးစတွေ့ရတဲ့1980ခုနှစ်ကာလတွေကလေးကဆိုလို့ရှိရင်ကိုကိုနိုင်ငံမှာအခုလိုမျိုးရောဂါကပ်ပြီးကျောင်းရတာဒါဆိုရင်9ချိန်မြောက်ရှိသွားပါပြီ။ Ecuador ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ Ambadaga မှာဒီ Ebola ရောဂါသည်နဲ့ထိတွေ့သူလူပေါင်း900လောက်ကိုရောဂါကာကွယ်ဆေးထိုးပေးထားတယ်လို့ WHO ရဲ့ရေးပေါ်တုံ့ပြန်မှုဆိုင်ရာအကြီးအကဲက VOA ကိုတောက်ကြနေကပြောခဲ့ပါတယ်။အခုအချိန်ထိတော့ဒီ virus ပိုးဟာမြို့ပေါ်မှာပြန့်နှံ့လာတာမျိုးတော့ရှိပုံမရသေးဘူးလို့လည်းဆိုပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကပြည်နယ်နဲ့တိုင်းသုံးခုတို့ကပရိပခဌာန်ခံရသူတွေချုပ်တဲ့သူတွေနဲ့အလုတ်လက်မဲ့မိသားစုတွေအတွေ့ကာတာလာဂျန်နီအသင်းကရိတ်ခါထောက်ပံ့ခဲ့ကြောင်းကာတာအခြေစိုက်သည်ဖီနီဆူလာသတင်းကဖော်ပြပါဗျ။မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လလှူဒန်းမှုအစီအစဉ်နဲ့ဒေါ်လာ9000ကျော်တန်ဖိုးရှိတဲ့ရိတ်ခါထုတ်တွေကိုမိသားစုပေါင်း1800ကျော်လူပေါင်း12500ကိုဖြန့်ဝေပေးအပ်ခဲ့ကြောင်းကြေညာချက်မှာဖော်ပြတာပါ။ရှမ်းပြည်နယ်လာရှိုမန္တလေးတိုင်းမိထီလာနဲ့ရခိုင်ပြည်နယ်စစ်တွေမြို့တို့မှာရိတ်ခါဖြန့်ဝေခဲ့တာဖြစ်ပါတယ်။ဖြန့်ဝေပေးတဲ့ရိတ်ခါဒုတ်တွေထဲမှာတော့စံခောက်ဆွဲချောက်စီပဲအမဲသားစီတူဘူးငရုတ်တီကျက်တွန်တကြားနဲ့နှုတ်စီတို့ပါဝင်ပါတယ်။မြန်မာနိုင်ငံကကာတာလာဂျန်နီအသင်းကနေအစီအစဉ်ကိုအကောင့်ထည့်ဖော်တာဖြစ်ပါတယ်။ကာတာလာဂျန်နီအသင်းကမြန်မာနိုင်ငံမှာ2012ခုနှစ်ကတည်းကလုပ်ငန်းတွေဆောင်ရွက်နေတာဖြစ်ပြီးပရိပခဌာန်ခံရသူတွေနဲ့တဘာဝဘေးဒဏ်တင့်သူတွေအတွက်အမိုးအကာအသက်မွေးဝမ်းကြောင်းကျန်းမာရေးဆောင်ရှောက်မှုတွေကိုပေးအပ်နေတာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတရားသူကြီးချုပ်ယာရီကနေပြီးတော့ထုတ်ခံရတဲ့ပတ်သက်လို့ဝေဖန်ပြောကြားခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးအရာရှိတူကိုဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပြောဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ပြည်တွင်းရေးကိစ္စတွေကိုဝေအောင်မစွတ်ဖက်ဖို့ဆိုပြီးတော့သမ္မတဒူတာတေကတရားရေးလွတ်လပ်မှုဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကော်စလေဒီကိုဂါစီယာဆိုင်ယန်ကိုကြံတန်းတုံ့ပြန်ပြောဆိုလိုက်တာပါ။သူ့ရဲ့ထူးကိုယ်ဆဲတာဝန်ကိုလည်းသူ့အနေနဲ့အသိမှတ်မပြုဘူးဆိုပြီးတော့ဒူတာတေကပုဂ္ဂိုလ်ရေးတုံ့ပြန်ပြောပါရတယ်။ တောင်ကိုရီးယားနိုင်ငံကိုတရားဝင်ခီးစဉ်တွားဖို့အတွက်လမ်းမှာဒီသတင်းတော်တူမေးမြန်းတာကိုဖိလစ်ပိုင်သမ္မတကခုလိုမျိုးပြောဆိုတုံ့ပြန်တာပါဖိလစ်ပိုင်နိုင်ငံတရားသူကြီးချုပ်မာရီယာလော့ဒစ်စကရီနိုကိုသမ္မတဒူတာတီကလူပုံလေပြစ်တင်ဝေဖန်ပြောဆိုခဲ့ပြီးတဲ့နောက်ဂျာရူတာဝန်ကနေပြီးတော့ဖယ်ရှားလိုက်တဲ့လုပ်ရဟာတရားရေးလွတ်လပ်ခွင့်ကိုထိပါစေပြီးတော့ဖိလစ်ပိုင်နိုင်ငံရဲ့ဒီမိုကရေစီအတွက်လည်းအန္တရာယ်ဖြစ်စေတယ်လို့ကုလသမဂ္ဂရဲ့ထူးကိုယ်စားလှယ်ဂါစီယာဆိုင်ယန်ကမနီလာမြို့မှာဂျာတာရီနီကပြောဆိုခဲ့တာပါဒူတာတီဟာရင်းနှုံးကလည်းဒီကုလသမဂ္ဂထူးကိုယ်စားလှယ်တွေကိုခုလိုပဲပြင်းပြင်းထန်ထန်ဝေဖန်တုံ့ပြန်လေးရှိပါတယ်။ဖိလစ်ပိုင်နိုင်ငံတွင်းတရားမဝင်မှုရေးဆိုတာနှိမ့်နေရေးစီမံချက်တွေအတွင်းလူပေါင်းထောင်ကနန်းတည်ဆုံးခဲ့ရတဲ့ဖြစ်ရပေါ်မှာကုလသမဂ္ဂတာဝန်ရှိသူတွေကဝေဖန်ခဲ့ကြပြီးတော့ဒီပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်။ဖိလစ်ပိုင်တရားသူကြီးချုပ်ယာလူကနေပြီးတော့ထုတ်ပယ်ခံရတဲ့ကိစ္စဟာဖိလစ်ပိုင်နိုင်ငံရဲ့အဖွဲ့ဝင်15ဦးပါတရားရုံးချုပ်နဲ့ခြားတရားရေးဌာနတွေကပြင်းထန်ဆုံးချင်းချောင်းမှုတရားဖြစ်စီတယ်လို့ကုလသမဂ္ဂထူးကိုယ်စားလှယ်ဂါစီယာဆိုင်ယန်က AP သတင်းဌာနနဲ့မီဒီယာကတခုမှပြောဆိုသွားတာဖြစ်ပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းခေမှာတွေ့ကြရတဲ့ဝေလာငါးကြီးကိုအသက်ကယ်နိုင်မှု၅ရက်ကြာဆေးကုခဲ့ပေမဲ့တည်ဆုံးခဲ့ရပြီးတဲ့နောက်မှာတော့ဝေလာငါးကြီးရဲ့အစာအိမ်ထဲကနေအလေးချိန်18ပေါက်ရှိတဲ့ပလတ်စတစ်အမှိုက်80တွေ့ရတဲ့အကြောင်းထိုင်းပင်လယ်ပြင်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံးခလာခရိုင်တွင်းကတူးမြောက်တစ်ခုမှာဝေလာငါးကြီးကိုပြီးခဲ့တဲ့တနင်္လာနေ့ကတွေ့ခဲ့ရပြီးတဲ့နောက်တိရိစ္ဆာန်ဆေးကုဆရာဝန်အဖွဲ့ကကုသခဲ့ကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့တောက်ချာနေ့တုန်းကဝေလာငါးကြီးကပလတ်စတစ်85ကိုအန်ထုတ်ခဲ့ပြီးတဲ့နောက်ပိုင်းတည်ဆုံးသွားတာလို့ပင်လယ်ပြင်နဲ့ကမ်းရိုးတန်းအရင်းမြစ်ဆိုင်ရာဌာနကသူ့ရဲ့ website မှာပြောဆိုထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင္ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာပါ။အခုတော့ဆက်သွယ်မေးမြန်းချင်တဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။ပြည်နယ်၄ခုမှာရှိတဲ့ဒုက္ခသည်ပေါင်း36,000ကျော်နေထိုင်တဲ့ IDP စခန်းပေါင်း140ကျော်ကိုနိုင်ငံတော်စီစဉ်နဲ့ပိတ်သိမ်းဖို့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အခုအချိန်တိုင်းဒေသတွေမှာစီရေးတင်းမာနေစေမှု IDP ဒုက္ခသည်တွေအတွက်ဒေသရင်းလုံခြုံရေးကစိုးရိမ်စရာအနေထားဖြစ်နေဆဲဖြစ်ပြီး IDP တွေအတွက်ဘေးကင်းလုံခြုံမှုသူတို့ရဲ့လူမှုဘဝတွေရယ်ပြန်လည်ဝင်ရောက်တဲ့ဘဝအာမခံချက်ပေးနိုင်တဲ့အနေထားအဆင်သင့်မဖြစ်သေးဘဲနဲ့ IDP စခန်းတွေကိုပိတ်သိမ်းဖို့အစီအစဉ်ကမဖြစ်သင့်ပါဘူးလို့ IDP တွေကိုကူညီပေးနေသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်နိုင်ငံတော်ကဥဆောင်ပြီးတော့တိုင်းပြည်လုံးအတိုင်းအတာနဲ့ပြည်နယ်၄ခုမှရှိတဲ့မြို့နယ်15မြို့နယ်က IDP စခန်းပေါင်း140ကျော်ကိုပိတ်သိမ်းနိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဇွန်လ2ရက်နေ့နေပြည်တော်မှာကျင်းပတဲ့ IDP စခန်းများပိတ်သိမ်းရေးမဟာဗျူဟာစီမံချက်ရေးဆွဲရေးအလုပ်ရုံဆွေးနွေးပွဲမှာပြောဆိုသွားပါတယ်အကြောင်းမျိုးမျိုးကြောင့်ဖွင့်လှစ်ထားတာကြာမြင့်နေပြီဖြစ်တဲ့ IDP စခန်း140ကျော်က IDP ပေါင်း36,000ကျော်နေထိုင်နေကြတာဖြစ်ပြီးဒီ IDP စခန်းတွေကိုပိတ်သိမ်းနိုင်ရေးနိုင်ငံတကာနဲ့ပူးပေါင်းပြီးတော့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီဆောင်ရွက်သွားဖို့မူဝါဒအစီအစဉ်တွေရေးဆွဲပြီးတော့အရှိန်အဟုန်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝင်ကြီးကပြောဆိုခဲ့တာပါဒါပေမဲ့ဒီလိုမျိုးစခန်းတွေမှာနေထိုင်နေရတဲ့မိမိတို့ရဲ့အိုးအိမ်တွေကနေဘေးလွတ်ရာကိုတင်းရှောင်နေရသူ IDP တွေအနေနဲ့စခန်းတွေပိတ်သိမ်းခဲ့လို့ပြည်လဲနေရချထားပေးဖို့အစီအစဉ်တွေကရောသူတို့အတွက်တကယ်ဘေးကင်းလုံခြုံစိတ်ချရတဲ့အနေအထားဖြစ်နေပါပြီလားလူနေမှုဘဝတွေလည်းပြန်လည်ဝင်ရောက်လုပ်ကိုင်နိုင်မှုခိုင်မာတဲ့ဘဝအာမခံချက်တွေရှိနေပြီလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့ IDP ကချင်ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုလမ်ဆွန်ကပြောပါတယ
်ဒီလေလောအစိုးရအနေနဲ့ဒီ IDP စခန်းတချို့တွေကိုချက်ပြေးပို့တဲ့ကလုံဆောင်ရဆိုတဲ့အခါကျွန်တော်တို့တစ်ခါပြောမယ်ဆိုရင်တော့ကောင်းပြီလေလေနဲ့ဒါကတကယ်လုံဆောင်ရမယ်အရေးကြီးတဲ့အရာမဟုတ်ပါဘူးဆိုတော့အရေးကြီးတဲ့အရာကတော့ကျွန်တော်အဓိကဒီစိုက်ပွဲတွေရင်းဆိုင်တွေအဓိကဦးစားပေးမှုမဟုတ်ပဲねဒီ IDP ကိုတက်ချက်လုပ်ပြီးမှဒီလိုမျိုးလုံဆောင်မှုကကျွန်တော်တို့ data ခံရတာဒါဆိုတော်တော်လေးဝင်ကုန်ထုတ်ရှာဖြစ်တာပေါ့နော်ဆိုတော့ပထမဦးဆုံးနေတော့အစိုးရအနေနဲ့ကျွန်တော်လုံဆောင်ရမယ့်အခန်းကဏ္ဍကတော့ဒီ data ခံပြည်သူလူထုတွေတော်လည်းကောင်းကျွန်တော်တို့ data မှာရှိဒီလိုမျိုးတိုက်ပွဲကြောင့်ဆက်ပြီးတင်ဆောင်ရတဲ့ပြည်သူတွေကိုအမှန်တကယ်ဒီအတိုင်းပြင်ပြီးမှရှင်းလင်းပြီးမှဒီလိုမျိုးခံစားနေတယ်ဒီလိုမျိုးရင်ဆိုင်နေရတယ်အမှန်တကယ်တော့ဒီလိုမျိုးကျွန်တော်စစ်ဆောင်ပြည်သူတွေကတော့မိမိရဲ့ data မှာတကယ်လုံချုံပြီလားတကယ်ကျွန်တော်တို့ဒီနေရာမှာစစ်တပ်တွေကျွန်တော်ကမရှိတော့ဘူးလားဒီဘက်ကကျွန်တော်တို့ထုတ်ရှာမှုတွေမရှိရဲ့ကောင်းစင်တဲ့ကျွန်တော်တို့ကစစ်သားတွေမလာတော့ဘူးလားဆိုတဲ့ဒီဟာကိုကျွန်တော်တို့ကတကယ်လို့ကျွန်တော်တို့ရှင်းလင်းတိုင်ပြည်ပြီးမှလုံဆောင်မှုမဟုတ်ဘဲနဲ့နိုင်ငံတော်အစိုးရကဒီထင်တယ်လို့ကျွန်တော်တို့ကဟိုအစိုးရနဲ့ဒီလိုမျိုးလုံဆောင်မှုဆိုတာကတော့ကျွန်တော်တို့ data ခံတွေတက်တာလည်းတော်တော်လေးစဉ်းစားစရာဖြစ်နေတာပေါ့နော်
အလားတူပဲIDBဒုက္ခသည်စခန်းတွေကိုပိတ်သိမ်းနိုင်မှုအတွက်IDBရဲ့သဘောဆန္ဒသူတို့ရဲ့စိုးရိမ်ပူပန်မှုစိတ်ပိုင်းဆရာပြန်လဲကူစားနိုင်ရေးရေရှည်ဆောင်ရွက်မှုတွေအပြင်ဒုက္ခတွေရဲ့သဘောထားIDBကိုကူညီကယ်ဆယ်ပေးနေသူတွေရဲ့အကြံပြုချက်တွေကိုလည်းအရင်ဆုံးကွင်းစင်းလေ့လာမေးမြန်းသင့်ပါတယ်လို့IDBအရေးဆောင်ရွက်ပေးနေတဲ့ဒေါ်မယ်ရီတွန်ကလည်းပြောပါတယ်
ဒီကြေးကလည်းရှိတော့တယ်ခါမှရှိနေတဲ့IDB ကဒီကိုယ်ရဲ့မြန်ပုံဆောင်တယ်ဒါကဘေးကင်းလုံခြုံတဲ့ဒီကွန်တက်ခါရှိရနေတဲ့ကြောင့်ဖြစ်ဖို့လိုတယ်ပေါ့နော်ဒီလို့ရှိချင်နေတယ်ဘယ်လိုမှအတူလို့ရှိချင်လုပ်ဖို့အတွက်ကတော့ဘယ်လိုမှဖြစ်နိုင်တဲ့အခြေအနေရှိသေးဘူးပေါ့နော်အခြေအနေပြန်လဲနေဒီမှာဒီလိုဒီ
ဒီကနေ့ကျန်တဲ့ကျမတို့ဒီအပြည့်အစုံနဲ့ဒါတော့မှအချင်းချင်းပါမလို့ဒါခံနေရတဲ့ဝန်ကြီးရာIDBကိုလည်းဒီလိုပုံစံပေါင်းမှုရှိမှဖြစ်တဲ့တိုင်ပင်ဆိုင်မှုအချင်းချင်းလုပ်ပြီးမှလုပ်ရမှာဖြစ်တယ်ဒါတစ်ခါတည်းကဆက်ရနေတဲ့ခါဖြစ်နေလို့ပြောပြတာဘယ်လိုမှဟိုကငန်းကလည်းကြားသိမ်းပါမှာငါဆောက်ကားမှုဆိုင်ရာအင်းချင်းကဥပဒေအရလုံးနဲ့ကြွားချုပ်ပြီးတာဖြစ်တယ်ဒီခုနေလဲချုပ ဒီအိုင်ဒီပီရဲ့ဖြစ်ပေါ်လာရတဲ့အဓိကအကြောင်းရင်းခံတစ်ခုဖြစ်တဲ့တိုင်းရင်းဒေသတွေကိုတက်မတော်ရဲ့ထိုးစစ်ဆင်နေတာတွေကိုလည်းအမြန်ဆုံးရပ်ဆိုင်အောင်အရင်ဦးဆုံးဦးစားပေးဖြေရှင်းပေးဖို့လိုတယ်လို့ကိုလမ်ဆောင်ကပြောပါတယ်။
ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ဟာရိုင်မြို့မှာမလေးရှားကိုခိုးဝင်ဖို့ကြိုးစားနေတဲ့မြန်မာနယ်စပ်တအူးကိုဇွန်လ၂ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။ဒီနေ့အစကနေအဲ့ဒီလမ်းကြောင်းကဖမ်းဆီးမိတဲ့လူကြီးဟာ900ထက်မင်းရှိနေပြီလို့အလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းခြေဆိုင်VOA သတင်းတောင်မှအေးမာကသတင်းပေးပို့ထားပါရဲ့ရှင်။
ထိုင်းနိုင်ငံထဲမှာအစ်စေအဖမ်းစီတွေများလာပြီးတဲ့နောက်မှတ်ပုံမတင်ထားတဲ့လူသမားတွေကိုထိုင်းအစိုးရကတင်းတင်းကြပ်ကြပ်ကင်တွယ်နေကြပါပဲ။ထိုင်းနိုင်ငံဆုံခလာခရိုင်ဟာရိုင်မြို့ကနေတဆင့်မလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးမှုတွေရှိလာပါတယ်။ဂျွန်လ၂ရက်နေ့ကတော့ဆုံခလာခရိုင်ဟာရိုင်မြို့မှာမလေးရှားကိုခိုးဝင်ဖို့အတွက် ါတယ်
။ဆုံးကလာခဲ့ရတယ်မဟုတ်ဘူးလေ။အခုက22ရက်ယောက်ျားလေး19ရက်နဲ့မိန်းကလေး2ရက်။ဒါပေမဲ့တော့ဆော့ဝဲရဒီဒီဘက်ထဲမှာပြင်တယ်25ရက်နေ့တော့လည်းသူက6ရက်လေ။24ရက်နေ့တော့ကျတော့ကျွန်တော်တို့စတာဝဲမှာဆိုရင်9ရက်။အဲ့ဒါကတော့သူတို့9ရက်26ရက်နေ့မှာအဲ့ဒီ9ရက်ကတော့ဒီရိုးရိုးအမှုနဲ့ပြန်ဟိုတရားမဝင်ဆိုရင်မူနဲ့ပြန်ပြောတယ်။အဲဒီ66ကျတော့လူကုန်ကူးမြောက်မယ်လို့ထင်တယ်ဘာလို့ဆိုတော့သူတို့ကပိတ်လောင်ခံထားတာလေလမ်းကြောင်းကတော့ကျွန်တော်များအပြီးပေါ်ဆောင်ရနောင်းလာများဒါပေမဲ့ခေါင်းရောက်အဆူတော့ကတော့သူတို့ကဟိုပကြော့ဘက်ကနေလာတယ်လို့ပြောတယ်စီတာတွေကလည်းခဏခဏတွေ့ရတယ်အနည်းဆုံးမရှိဘူး5-6တော့လို့ရှိကျွန်တော်တို့တည်တဲ့အဆူတွေမှာတော့ရောက်ကအားလုံးပေါင်းမယ်ဆိုလို့ရှိရင်150ဝန်းကျင်ရှိတယ
်အခုဆိုရင်ကော့တောင်းရနောင်းလမ်းကနေလူခိုးသွင်းမှုတွေလူကုန်ကူးမှုတွေအများအပြားဖြစ်နေပြီး2018ခုနှစ်နှစ်ဆကစလို့ယာနဲ့ချီချီတဲ့မြန်မာတွေဟာမလေးရှားနယ်စပ်ဘက်ကိုခိုးဝင်ပို့အတွက်လူပွဲစားတွေနဲ့လာရောက်ခဲ့တာကြောင့်ဖမ်းဆီးမှုတွေရှိနေတာပါအခုဆိုရင်နှစ်ဆပိုင်းကစပြီးအလို့သမားအသင်းဖွဲ့တွေတရှိလာတဲ့အပြင်တခြားအာဏာပိုင်တွေကဖမ်းဆီးမိတဲ့အစုအဝေးအရေးအတွက်ပေါင်း20ကျော်ရှိပြီး9လအတွင်းမှာဆိုရင်တော့အလုံးပေါင်းမယ်ဆိုရင်လူရေ9အထက်မနည်းရှိတယ်ဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါ တော်တာရှင်တို့အခုနားဆင်နေရတာက VOA American တန်ရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ Belgium နိုင်ငံ Brussels မြို့မှာဇူလိုင်လရဲ့ကျင်းပမဲ့ထိပ်သီးညီလာခံအတွက် NATO မြောက် Atlantic စစ်ဆာချုပ်အဖွဲ့ကပြင်ဆင်နေချိန်မှာပဲလုံခြုံရေးနဲ့ပတ်သက်လို့မရေမရအခြေအနေတွေနဲ့လည်းရင်ဆိုင်နေရပါတယ်။ အဖွဲ့ဝင် 29 နိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေထဲမှာတော့အရှေ့ဥရောပကအဖွဲ့ဝင်တွေကိုတိုးချဲ့လက်ခံခဲ့တဲ့အတွက် NATO နဲ့ရုရှားနိုင်ငံကြားကျင်းမာမှုတွေကြီးထွားလာနေတဲ့ကိစ္စဟာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ထိပ်သီးအစည်းအဝေးမတိုင်ခင်မှာနောက်ထပ် 4 နိုင်ငံကလည်းအဖွဲ့ဝင်အဖြစ်ပူးပေါင်းလိုတဲ့သဘောထားတွေရှိပါတယ်။ဒီအကြောင်းကို VOA သတင်းတောက်ဂျိမ်း ဘိုဂျက်ဇီယက်စကီ ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်ရှင်။
We live in a more unpredictable world, and then we need strong NATO.
ခိုင်မာအားကောင်းတဲ့နေတူအဖွဲ့ရှိဖို့လိုသလိုကျွန်တော်တို့လုံခြုံရေးအတွက်စိုက်ထုတ်ဖို့လေလိုအပ်ပါတယ်။မာမေးဖွဲ့ခိုင်မာအားကောင်းလာစေရေးစီစဉ်နေမှာတော့အဖွဲ့ဝင်တွေလက်ခံရေးလဲပါဝင်တဲ့အကြောင်းနေတူဆိုင်အမေရိကန်သံတမန်ကြီးဖြစ်သူထက်လွတ်တော်အမဟောင်းကေပယ်လီဟက်ချင်ဆန်ကပြောပါတယ်။
We are there to give them the standards, to help them get there.
အဖွဲ့ဝင်တွေဆန်းကျင်ဆန်းညွှန်းတဲ့အညီဖြစ်လာအောင်လို့ကျွန်တော်တို့ကစောင့်ရွက်ပေးပါတယ်။ဒါကကျွန်တော်တို့ရဲ့တကပွင့်မူဝါဒဖြစ်တယ်လို့မျိုးအမတန်လဲအားကောင်းပါတယ်။
The
Russians are perhaps a little bit more persistent and a little bit more unscrupulous in their methods.
ရုရှားကပိုပြီးဒီဇိုင်းမမတ်နဲ့မယူသားတဲ့နီလာနေကိုတုံးတာတွေလည်းရှိပါတယ်။ဘောကန်နောက်ပိုင်းနိုင်ငံတွေနေတိုးနဲ့မပူးပေါင်းအောင်ကြိုးစားနေတာလည်းကြားပါပြီ။
မက်ဆီဒိုးနီးယားနဲ့ဂရိနိုင်ငံကြားမှာနာမည်ကိစ္စပြဿနာပေါ်နေတာကိုဖြေရှင်းနိုင်မဲ့အလားအလာရှိနိုင်တာကြောင့်အဖွဲ့ဝင်တွေအဖြစ်လက်ခံရေးညှိနှိုင်းမှုတွေဟာဒီနှစ်တဲမှာတော့ဖြစ်လာနိုင်တဲ့အတွက်လည်းအခုချိန်မှာမက်ဆီဒိုးနီးယားကိုအကြီးကပြတ်မှတ်ထားနေတယ်လို့ထင်ပါတယ်။ချုပ်ချပိုင်ဆိုင်မှုကိုထိခိုက်နိုင်တဲ့ဆိုပြီးမက်ဆီဒိုးနီးယားရဲ့အမည်သက်မှတ်ရေးစီစဉ်ကို
meet the standards.
နေတိုးနဲ့ပူပေါင်းချင်ကြတဲ့ဘော်လ်ကန်အနောက်ပိုင်းကနိုင်ငံတွေအနေနဲ့တတ်မှတ်ထားတဲ့ဆန်တွေနဲ့ကပ်ညီမယ်ဆိုရင်အဖွဲ့ဝင်ဖြစ်လာနိုင်ပါတယ်
။မာမိတ်ဖြစ်ပူပေါင်းမှုဆန္ဒရှိတဲ့နိုင်ငံလေးစင်းကိုနေတိုးဝက်ဘ်ဆိုက်မှာအသစ်ပြင်ဆင်ဖြည့်ဆွက်ရမှာတော့ယူကရိန်း၊ဘော့စနီးယား၊ဟာဇီဂိုဗီနာ၊ဂျော်ဂျီယာနဲ့မက်ဆီဒိုနီးယားနိုင်ငံတွေလည်းပါဝင်လာပါတယ်။နေတိုးဖွဲ့ဝင်ဖြစ်တတ်မှတ်ချက်တွေထဲမှာတော့သက်ဆိုင်ရာနိုင်ငံတွေအနေနဲ့ပြည်တွင်းကုန်ထုတ်လုပ်မှုပမာဏရဲ့200ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲဖို့လည်းထည့်သွင်းထားတာပါ။ဒါပေမဲ့လည်းတစ်လုံးမှာတော့တတ်မှတ်ချက်တိုင်းလိုက်နာတဲ့နိုင်ငံဆိုလို့အမေရိကန်အပါဝင်အဖွဲ့ဝင်၅နိုင်ငံသာရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပါရှင်။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားမှာကတော့အမေရိကန်ပြည်ထောင်စုမှာကြားမှလိမ်မခွဲကြပဲတန်းတူခွင့်ရရဖို့ကြဲကြဲလောင်လောင်တောင်းဆိုနေကြချိန်မှာဗာဂျီးနီးယားပြည်နယ်ကကင်းထောက်လူငယ်အဖွဲ့မှမိန်းကလေးငယ်တွေပါပါဝင်နိုင်အောင်လေ့ကျင့်တင်ကြားနေပါပြီ။စိတ်သက်စီကန်းနဲ့ကိုကျင့်တရားပိုင်းဆိုင်ရာမှာအဓိကလေ့ကျင့်တင်ကြားသွားမယ့်အကြောင်းကိုရိုက်တာသတင်းကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်
။ရာဇုနှစ်တစ်နှစ်ကြာကြာယောက်ျားလေးတွေနဲ့ပဲဖွဲ့စည်းလာခဲ့တဲ့ကင်းတောက်လူငယ်အဖွဲ့မှာဒီနှစ်အောက်တိုဘာလကစပြီးအသက်9နှစ်နဲ့10နှစ်ကြားအရွယ်မင်းကလေးငယ်တွေစတင်ပါဝင်လာနိုင်တော့မှာပါ။ဒီနှစ်ຫນွေဦးမှာအချိုးဆန်းသက်တဲ့အနေနဲ့စတင်တဲ့အစီအစဉ်မှာတော့မင်းကလေးငယ်3000ကျော်ပါဝင်ပါတယ်။နှစ်အတွက်ကြာဆောင်ဆိုင်နေပြီးအခုတော့သူလှုပ်ချင်တာတွေကိုလှုပ်လာနိုင်ပြီလို့အသက်10နှစ်အရွယ်ဆိုဖီယာရောဘတ်တိုရီကပြောပါတယ်
။ My brother has been doing it for years and I've always loved coming to his pack meetings.
သူမကတော့ကင်းတောက်လူငယ်အဖွဲ့ဝင်ဖြစ်လာနှစ်တော်ကြာပါပြီ။ပုံမှန်လားစင်စီဝေးလားတက်ရတာရှေးဦးသူနာပြူတင်တန်းတက်ရတာသူတို့အဖွဲ့နဲ့အတူတောင်းတက်ရတာတွေကြိုက်ပါတယ်ဒီနေ့ဒီမှာတော့မင်းကလေးတွေလည်းကင်းတောက်လူငယ်အဖွဲ့နဲ့ဝင်လို့ရမယ်လို့အမြင်ပြောင်းလင်းခဲ့ပြီးတော့အခုတော့အဲ့ဒီအတိုင်းဖြစ်လာပါပြီ
အသက်10နှစ်အရွယ်ဒန်နီဟိုင်ဂါကကြားမမခွဲကြပဲအတူပူးပေါင်းဆောင်ရွက်ရတာကိုကြိုက်နှစ်သက်တယ်လို့ပြောပါတယ်
I mean, I don't really mind as long as I get to do it because it's really fun.
ဘယ်သူနဲ့ပဲဖြစ်ဖြစ်အတူတွဲလုပ်လို့အဆင်ပြေပါတယ်။ယောက်ျားလေးပဲဖြစ်ဖြစ်မိန်းကလေးပဲဖြစ်ဖြစ်ကိစ္စမရှိပါဘူး။ဘာလို့လဲဆိုတော့ပျော်စရာကောင်းပြီးတော့အဲ့ဒီလိုလုပ်ရတာကိုလည်းကြိုက်လို့ပါ။
မင်းကလေးငယ်တွေကိုလည်းကင်းတော့လူငယ်အဖွဲ့ကိုဝင်ရောက်ခွင့်ပေးတဲ့အတွက်အကိုရီမောင်နေရှိတဲ့မိသားစုတွေအတွက်ပိုအဆင်ပြေစေတယ်လို့ကင်းတော့လူငယ်ကြီးကြပ်ရေးအဖွဲ့ကပြောပါရယ်ကင်းတော့လူငယ်အဖွဲ့ဝင်မင်းကလေးတွေလည်းယောက်ျားလေးတွေနီးတူအားလုံးလို့ရမှာဖြစ်ကြောင်းကင်းတော့လူငယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ Luke Rose ကပြောပါရယ်
There's always a difference between a boy and a girl but from the program
ကျန်လေးတွေနဲ့မင်းကလေးတွေမတူကြပေမဲ့ဒီအစီအစဉ်မှာတော့ဘာမှခွဲမထားပါဘူးအားလုံးဟာယောက်ျားလေးတွေလိုပဲလုပ်ရမှာပါဘာမှအထွေထူးစီစဉ်ပေးမှာမဟုတ်တလို့အားလုံးအတူတူပဲလုပ်ကြရမှာပ
ါအမေရိကန်ကင်းတော့လူငယ်အသင်းမှာအဖွဲ့ဝင်1.3 million ကျော်ရှိပြီးဒါဟာ2000ခုနှစ်ကတည်းကစာရင်3ပုံ2ပုံအထိကျဆင်းသွားတာပါဒါကြောင့်2014ခုနှစ်ကစပြီးလိင်လူချင်းချစ်ခင်ကြိုက်နှစ်သက်သူတွေကိုပါအဖွဲ့ဝင်အဖြစ်လက်ခံခဲ့တယ်လို့မနစ်ကစပြီးတော့လိင်ပြောင်းထားသူတွေကိုပါလက်ခံခဲ့ပါတယ်အခုတော့ကင်းတော့လူငယ်အဖွဲ့ဝင်အရေးအတွက်ဟာဆယ်စုနှစ်တွေအတွင်းကျဆင်းလာတဲ့အတွက်မိန်းကလေးတွေကိုပါလက်ခံမဲ့အစီအစဉ်ဖြစ်လာတာပါWashington name ကင်းတော့လူငယ်အသင်းကောင်စီအကြီးအကဲဖြစ်သူ Les Baron က
Today I think our program and what it offers both genders.
ကျွန်တော်တို့ဒီအစီအစဉ်မှာမိန်းကလေးယောက်ျားလေးခွဲမတာပဲလူငယ်တွေအနေနဲ့သူတို့ဘဝမှာခက်ခဲတဲ့ရင်ဆိုင်နေအောင်အခြေခံတွေ့ကြုံတွေကိုသင်ကြားစေချင်တာပါ။ခေါင်းဆောင်မှုကိုကျင့်တရားပိုင်ဆိုင်ရာပြုမှုနေထိုင်တဲ့ပုံစံကျိုးသားမှုစတဲ့ဂုဏ်ယူရမယ့်ကျင့်ဝတ်စီကံပိုင်ဆိုင်ရာတွေကိုလေ့ကျင့်သင်ကြားပေးတော့မှာပါ။
အခုခါမှာတော့မင်းကလေးကင်းတော့လူငယ်အသင်းဟာတခြားကင်းတော့လူငယ်အဖွဲ့တွေလိုပဲကင်းတော့လူငယ်ဝစ်ဆောင်ဝစ်ပြီးအာမန်အပြည့်နဲ့လေ့လာသင်ကြားနေကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တာပါ VOA American အတန်ရဲ့တနင်္ဂနွေညနေပိုင်းမြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းရေးအမှန်တကယ်လုံးမှနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်မှာကုလသမဂ္ဂလူကြွေးကောင်စီဆုံးဖြတ်ချက်အတိုင်းအလုံးစုံဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့ကာကွယ်ဝင်ကြီးမက်တစ်ကဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံခီးစဉ်ဆုံးသက်မှာပြောဆိုခဲ့တာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာတော့အစိုးရရဲ့ချွေတာရေးအစီအစဉ်ကိုထောက်နှက်ချတဲ့ဂျော်ဒန်ပြည်သူတွေစနေနေ့ကဆူယုံဆန္ဒပြခဲ့ကြပါတယ်။ဇေနုံတိုးမြင့်နာနဲ့အခွန်အောက်တိုးကောက်ဖို့အပါအဝင်အစိုးရအသုံးစီချွေတာရေးအစီအမံတွေကိုအစိုးရကမကြခင်မှာပြုလုပ်ခဲ့တာပါ။ဝန်ကြီးချုပ်ယုံအနီဆန္ဒပြကြသူတွေကိုလူစုခွဲဖို့အဓိကယုတ်နိုင်နေရဲတွေကမျက်ရည်ယိုဖို့အသုံးပြုခဲ့တယ်လို့ဆန္ဒပြသူတွေနဲ့ရဲတွေအကြားယုံရင်ဆန်ကန်လည်းဖြစ်ခဲ့ပါတယ်။တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးကောက်ဖို့အရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကချင်းချောက်ထားတဲ့အတိုင်းလက်တွေ့ကျင့်သုံးလာရင်တော့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေတက်ရောက်မှုရှိလာမှာမဟုတ်ဘူးလို့တရုတ်ကအမေရိကန်ကိုဒီကနေ့တနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငင်းပွားမှုကိုရှင်းချနိုင်ရည်ရွယ်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာရော့စ်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လီယူဟေးတို့ရဲ့ဒီကနေ့ဘေကျင်းမြို့တော်ကတကြောပြန်ဆွေးနွေးပွဲပြီးတရုတ်ဘက်ကအခုလိုသတိပေးတာဖြစ်ပါတယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ပိုးရှိတယ်လို့တန်လျာဖြစ်သူလူနာ၅ဦးထပ်တွေ့ထားပါတယ်။ကွန်ဂိုရဲ့ဝါဂတာဒေသမှာဖျားနာနေတဲ့လူနာ၂ဦးနဲ့ဘီကိုရိုဒေသမှာလူနာ၃ဦးမှာအီဘိုလာပိုးရှိတယ်လို့ကွန်ဂိုကျန်းမာရေးတာဝန်ရှိသူတွေကတန်လျာရှိထားတဲ့အကြောင်း AFP သတင်းကစနေနေ့တုန်းကထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိငိထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonnet ဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Flying 2 meter 1925ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့ပြန်ဆုံကြရအောင်ပါရှင်။ကျမများပြန်ဆက်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.